ကိုကံပညာမျိုးစုံ3ခွင့်ရှိရတဲ့ MMA လို့ခေါ်တဲ့ Mixed Martial Arts 1 Championship ဒီ Middleweight တန်းကမ္ဘာ Champion ပြိုင်ပွဲမှာမြမစပအုံးလို့နာမည်ကြီးတဲ့ Online Ensign Champion စုကိုစုကူးသွားတာပါရန်ကုန်မှာမနေ့ကကျင်းပတဲ့ဗိုလ်လူပွဲမှာလက်ရှိ Champion Russia နိုင်ငံသား Vitaly Bigdash ကိုအနိုင်ရဘူဆွဲလိုက်တာဖြစ်ပါတယ်မိုက်အင်ဂျင်နိုင်ကအကြောင်းစုံကိုပြောပြမှာပါ
Ladies and gentlemen, after 5 rounds, we go to the judges' scorecards. And all three judges see it for your winner. And you won middleweight world champion!
ခုကြားခဲ့ရတဲ့အတန်ကတော့တောက်ချာနီကရန်ကုန်မြို့တူးနာအားကစားခန်းမမှာမြန်မာကအင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပတဲ့ One Championship Middleweight တန်းကမ္ဘာ Champion ပြိုင်ပွဲမှာအလာအန်ဆန်အနိုင်ရရှိကြောင်းဒိုင်လူကြီးကကြေညာသွားတာဖြစ်ပါတယ်။လက်ရှိချန်ပီယံဖြစ်သူ Vitaly Bigdash ကိုစိန်ခေါ်ပြီးရှင်ပြိုင်ထိုးခဲ့တဲ့ပွဲမှာစုစုပေါင်း5ချီမြောက်အပြန်အလှန်ထိုးတက်ခဲ့ပြီးတဲ့နောက်ဒိုင်တွေအားလုံးကအမှတ်ပြေပေးပြီးတညီတညာတဲ့အောင်လာအန်ဆန်ကိုအနိုင်ပေးခဲ့တာပါ။အခုလိုချန်ပီယံစုကိုရရှိဖို့သူ့အနေနဲ့နေရောညပါအင်တိုက်အားတိုက်လေ့ကျင့်ခဲ့ရတယ်လို့အောင်လာအန်ဆန်ကပြိုင်ပွဲအပြီးသတင်းတောက်တွေကိုအခုလိုပြောသွားပါတယ်။
ကျွန်တော်ရှင်းပြကြတော့ဒီမှာဒီနေ့မှာဒီမှာချန်ပီယံဖြစ်တဲ့အောင်ကျွန်တော်အိမ်မှာအဲ့ဒါပဲအဲဒီတော့ကျွန်တော်တို့အားလုံးအားပေးတဲ့အတွက်ကျွန်တော်တို့စူးစမ်းပြီးတော့တော့ဒီပွဲလို့ဆိုပြီးတော့ကျွန်တော်ဒီနေ့ကျွန်တော်စူးစမ်းတော့တကယ်ဆိုကျွန်တော်ဉာဏ်ရောမဉာဏ်ရောကျွန်တော်ကအစောရောမစောချင်ဘူးလို့ဉာဏ်စူးစမ်းပြီးတော့ဒီနေ့နဲ့ညနေယူအောင်စူးစမ်းပြီးတော့ဒီတော့ကမ္ဘာချန်ပီယံဖြစ်လာတာဖြစ်ပါတယ်အဲ့ဒါကျွန်တော်ကျွန်တော်အားနဲ့ကျွန်တော်ရဲ့အင်အားနဲ့ပြတာဟုတ်ဘူးအားလုံးဒီလိုမျိုးကျွန်တော်ကိုကူညီပေးတော့ကျွန်တော်စပွန်ဆာရေးမှာတွေ့ရမလားဒီကမြန်မာစပွန်ဆာရေးပဲအဲမြန်မာပြည်မှာကျွန်တော်ကစားတိုင်းကကျွန်တော်အားပေးရလို့အားလုံးကျွန်တော်ရန်ကြီးဆိုတဲ့အားလုံးရန်ချစ်တယ်အဲ့ဒါပြီးတော့မြန်မာပြည်မှာဘာမဆိုကျွန်တော်စူးစမ်းပြီးတော့စူးစမ်းပါပေါ့ညီညွတ်ပြီးလုံးဝဘာမဆိုဖြစ်နိုင်လို့ကျွန်တော်ဒီလိုမျိုးအားပေးချင်ပါတယ
်အခုလိုကချင်တိုင်းသားအောင်လာအန်ဆန် MMAMiddleweight တန်းကမ္ဘာချန်ပီယံစုကိုစုခူးနိုင်တာဟာမြန်မာနိုင်ငံအတွက်တောင်မကအရှေ့တောင်အာရှဒေသအတွက်ပါပထမဆုံးအကြိမ်ဖြစ်တယ်လို့လည်းညီဖြစ်သူကမ်ဆန်းက VOA ကိုပြောပါတယ်
။ကျုပ်ကချင်သူ့ကြောင့်နေဖြင့်ဂုံယူရယ်နောက်တစ်ခုကတော့ကျွန်တော်ဗမာပြည်အားလုံးဗမာပြည်သားအားလုံးအတွက်ရောအကျိုးပြုမဲ့နိုင်ပွဲတစ်ပွဲဖြစ်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တိုင်းရင်းသားတွေအားလုံးအတွက်ရောစီးလုံးညီညွတ်မှုအတွက်ပံ့ပိုးနိုင်မယ်အောင်မြင်မှုတစ်ခုလို့ကျွန်တော်တို့ယုံကြည်ပါတယ
်။အခုလိုချန်ပီယံစုကိုစုခူးနိုင်ဖို့အောင်လာအန်ဆန်းဟာလွန်ခဲ့တဲ့၄နှစ်ကျော်ကတည်းကပြိုင်ပွဲအဆင့်ဆင့်ကိုရှင်ပြိုင်ထိုးတက်ခဲ့ရတယ်လို့ဆိုပါတယ်။ One Championship Middleweight တန်းကမ္ဘာချန်ပီယံပြိုင်ပွဲနဲ့ပတ်သက်လို့ကမ်ဆန်းကအခုလိုပြောပြပါတယ်
။ One FC ဒီဟာကတော့အခု Middleweight ကတော့အရေးကြီးတာပေါ့။ Middleweight တို့ဒီ weight တမအရေးကြီးတဲ့ weight တမပါတယ်။နောက်တစ်ခုကတော့UFC နဲ့ဒီကမ္ဘာမှာ UFC နဲ့ ONEFC နှစ်ခုပဲရှိတယ်ကျွန်တော်ဒီအနောက်ပိုင်းမှာတော့ UFC အရှေ့ပိုင်းမှာကတော့ ONEFC အရှေ့ပိုင်းဆိုမှဒီ Russia လို့ပါအားလုံးမျိုးပါပါတယ်တကယ်ကိုအာဒီဒေါ်လာတန်းထောင်နဲ့ချီမှကြီးရဲ့အာထိုးပွဲအစီအစဉ်ပေါ့နော်အဖွဲ့အစည်းတစ်ခုဖြစ်ပါတယ
်မနေ့ကဘိုလ်လူပွဲကိုမြန်မာတွေတာမကနိုင်ငံတကာမှာ online ကနေအားပေးကြည့်ရှုတဲ့ပရိသတ်တန်းနဲ့ချီရှိခဲ့ပြီးအဲ့ဒီတဲကအမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့မြန်မာပရိသတ်ကိုစောစောလှိုင်းကတော့အောင်လာအန်ဆန်းဟာပြိုင်ပွဲရဲ့အားနည်းချက်ကိုထိရောက်အောင်အသုံးချနိုင်ခဲ့တယ်လို့အခုလိုပြောပါတယ်
။ပေါင်းသူကစိုက်တိုးတွေကတစ်ခါကလေးကသူ့ကိုချုပ်ပြီးတော့သူ့နေတဲ့နေကွင်းကထိုးဖို့ကြိုးစားတယ်။ဒါပေမဲ့သူကသူ့တန်နဲ့ဒီချုပ်ကွက်နဲ့ပြန်ပြီးတော့ရှင်းတိုင်မသိနဲ့ပြောတော့မြန်မာတိုင်းစံစံတက်ဝိစံစံသူကမတည့်ရပြီးတော့ရှင်းထိုးတဲ့နည်းစနစ်ကိုသူစုံဝင်သွားတယ်အဲ့တော့သူကောင်းတာချက်ပြန်လုပ်ပြီးထိုးတဲ့အခါမှာတပတ်လူကသူ့ကစားဝယ်ပြက်သွားပြက်သွားတဲ့အခါကျတော့သူတခါအဲ့ချိန်မှာသူထိုးခွင့်ရသွားတယ်ထိုးခွင့်ရသွားပြီးတော့လဲသွားတဲ့အချိန်မှာသူတိုက်ထိုးတယ်ထိုးပြီးတဲ့အချိန်မှာသူထိုးတဲ့ဥစ္စာကတပတ်လူကိုထိရောက်ဖြစ်တဲ့အခါကျတော့ပွဲရံပွဲပြီးသွားနိုင်ဒါပေမဲ့တပတ်လူကသူ့ကိုဆန်ရှင်ထိုးဖို့အချိန်ပြန်ပြတဲ့အခါမှာသူကအတင်းလောမကြီးလုံးဝမတွေ့ဘဲသူကရှောင်ပေးလိုက်တယ်အဲ့တော့သူအနေနဲ့ကသူ့ရဲ့ပွဲဒီငွေတတ်မှတ်ထားတဲ့သူထိုးတဲ့ထိုးနည်းစနစ်ကိုသူဆက်လက်ကျင့်သုံးသွားတယ်
ဒီကနေ့2016ခုနှစ်မှာမြန်မာနိုင်ငံကအင်ရှင်အဖြစ်ကျင်းပတဲ့ One Championship Middleweight တန်းကမ္ဘာချန်ပီယံပြိုင်ပွဲမှာ Vitaly Bigdash ကိုအောင်လာအန်ဆန်းရှုံးခဲ့ပြီးတဲ့နောက်ဒီနှစ်မှာပြန်လည်ရှင်ပြိုင်ထိုးခွင့်ရခဲ့ပြီးအနိုင်ရရှိခဲ့တာဖြစ်ပါတယ်ရှင်